Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရဆင်းနေဒီနေ့တာမောပန်းပြေကြပါရဲ့လားခင်ဗျာ။ PO American တန်ရဲ့2016ခုဇွန်လ2ရက်စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းနိုမီတာ16.25ရိုးဟန်နေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါခင်ဗျာ။
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေနေ့ညနေခင်းသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားတွေလာများတဲ့စားတောက်ဆိုင်တစ်ခုမှာစစ်သွေးကြော်တွေရဲ့တိုက်ခိုက်မှုကြောင့်ရသား20သေဆုံးသွားခဲ့ပါတယ်တောင်တရုတ်ပင်လယ်အတွင်းနေပြည်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတဲ့ဟိတ်နိုင်ငံကခုံရုံးအနေနဲ့မြေမြတ်တတလက်တွေ့ကြကြဆုံးဖြတ်ဖို့ဗီယက်နမ်ကတောင်းဆိုလိုက်ပါတယ်ဩစတြေးလျနိုင်ငံမှာကျင်းပနေတဲ့ရွေးကောက်ပွဲမှာတော့ဘဲရီတွက်မှုတွေကိုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသအတွင်းနဲ့နိုင်ငံကသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာလာမယ့်21ရာစုပင်လုံညီလာခံကိုနာဂအမျိုးသားကောင်စီ NSCN ကလေးလာသူအဖြစ်နဲ့သာတက်ရောက်မယ်ဆိုတာဘာကြောင့်ပါလဲ
21ရာစုပင်လုံစာချုပ်ညီလာခံမှာလည်းကျွန်တော်တို့ထွန်းသွင်းမှုအပိုင်းမှာတော့ကျွန်တော်တို့ပါဝင်မှာမဟုတ်ပါဘူးဒေတာဖွင့်ပြရေးနောက်ဒေတာအေးချမ်းရေးကိုကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်တယ
်သတင်းလေးပြီးမှတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့တူကချင်ပြည်နယ်လုံကင်းဒေတာကယာယီဗလီဝုပြကြောင်းအဖြစ်ခံရတဲ့နောက်ဆုံးအခြေအနေနဲ့မစ်ယန်ဟီလီရဲ့သတင်းစာရှင်းလင်းပွဲမှာဘာတွေပြောသွားသလဲဆိုတာကိုလည်းတင်ပြအောင်ပါပါအခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုရန်နိုင်နဲ့ကိုရဲကောင်တို့ကအစီရင်ခံပါမယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကနိုင်ငံသားတွေအလာများတဲ့စားတောက်ဆိုင်တစ်ခုမှာစစ်သွေးကြော်တွေရဲ့တိုက်ခိုက်မှုကြောင့်အရသား20သေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။တစားကန်တွေကိုအချိန်တော်ကြာပြန်ပြီးဆွဲထားတာပြီးသွားတဲ့နောက်နိုင်ပိုင်းအတွင်းမှာပဲဘင်္ဂလားဒေ့ရှ်ကြီးတပ်ရဲ့ဗိုလ်မှူးချုပ်Naeem Ashraf Chowdhury ကစနေနေ့မှာအခုလိုကြေညာလိုက်တာပါ။တည်ဆုံးသူအများစုဟာဓာတ်နဲ့ခုတ်သက်ခံခဲ့ရတာဖြစ်တယ်လို့သူကပြောပါတယ်။ချိုအာနာပိုင်တွေကတော့တည်ဆုံးသွားသူအယောက်20စလုံးဟာနိုင်ငံသားတွေဖြစ်တယ်လို့ပြောလိုက်ပြီးအများစုဟာအီတလီနဲ့ဂျပန်နိုင်ငံသားတွေဖြစ်တယ်လို့ယူဆကြပါတယ်။ IS သေးကြော်တွေလို့တန်ကြားရှိရတဲ့သူတွေကစားသောက်ဆိုင်ကိုသိမ်းယူပြီးနိုင်ငံသားအများပြပါဝင်လူ35ယောက်ကိုတစားကန်အဖြစ်ဖမ်းဆီးခဲ့တဲ့အဲ့ဒီစားသောက်ဆိုင်ကိုဘင်္ဂလားဒေ့ရှ်အထူးတပ်ဖွဲ့တွေကဝန်ရောက်စီးနှင်ပြီးတစားကန်13ယောက်ကိုကယ်တင်ပြီးတော့စစ်သွေးကြော6ယောက်ကိုတုတ်တင်နိုင်ခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကအစောပိုင်းမှာပြောပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟစီနာကတော့ဒီတိုက်ခိုက်မှုကိုရှုံချလိုက်ပြီးတော့လုံခြုံရေးတပ်ဖွဲ့တွေကစစ်သွေးကြော1ယောက်ကိုဖမ်းဆီးနိုင်လိုက်တယ်လို့ပြောပါတယ်အခုချိန်ထိလွတ်နေတဲ့သူတွေကိုတော့လိုက်လံဖမ်းဆီးနေတယ်လို့တာဝန်ရှိသူတွေဘက်ကပြောပါတယ်ဘင်္ဂလားဒေ့ရှ်အထူးကွန်မန်ဒိုတပ်ဖွဲ့ကကယ်တင်ခဲ့တဲ့တစားကန်ဒီထဲမှာနိုင်ငံသားသား3ယောက်ပါဝင်ပြီးတော့2ယောက်ကတိရစ်လင်္ကာနိုင်ငံသားဖြစ်ပြီးတော့1ယောက်ကတော့ဂျပန်နိုင်ငံသားဖြစ်တယ်လို့သိရပါတယ်ခင်ဗျာ
အခုပတ်တူရကီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်လွတ်လပ်ရေးနေ့အားလိုက်ရက်ပါဝင်ဆင်နွှဲဖို့နိုင်ငံသားတွေအသင့်ပြင်နေကြတဲ့အမေရိကန်ပြည်ထောင်စုတဝမ်းမှာလုံခြုံရေးအခြေအနေတွေတင်းကျပ်ထားပါဗျ။အခုချိန်ထိတော့အားလိုက်ရက်ကာလအတွင်းအမေရိကန်နိုင်ငံကိုပိတ်မှတ်ထားတဲ့အကြမ်းဖက်မှုတွေလုပ်ဖို့ချိန်းချောက်မှုတွေမရှိသေးဘူးလို့ရဲအယားရှိတွေကပြောပါဗျ။ဒါပေမဲ့တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကနိုင်ငံတကာလေဆိပ်မှာလူ3ဦးအသေခံဘုံးဖောက်ခွဲခဲ့တဲ့နောက် IS သွေးကြွတွေဟာအမေရိကန်နိုင်ငံမှာလည်းအလားတူလုလာနိုင်တယ်လို့ဗဟိုထောက်လိုင်းအေဂျင်စီ CIA အကြီးအကဲဂျွန်ဘာနန်ကသတိပေးပြောကြားလိုက်ပါတယ်။အခုဆိုရင်လက်နက်တွေကင်ဆောင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေဟာအနက်ခံခွဲတွေနဲ့အတူလေဆိပ်တွေယထာနဲ့ဘတ်စကာဂိတ်ပူရာယုံတွေမှာကင်းလှည့်နေကြပါတယ်။ဇူလိုင်လ4ရက်မှာကြာရောက်မဲ့အမေရိကန်လွတ်လပ်ရေးနေ့မှာဝါရှင်တန် DC နယူးယောက်နဲ့ရှီကာဂိုလိုမြို့ကြီးတွေမှာလူတွေတိတ်နဲ့ချီစုဝဲပြီးမီရှူမီဝမ်ပစ်ဖောက်တာတိကိတာတွေနားထောင်ကြတာနဲ့ပျော်ဝဲစားထွက်တာတွေလုပ်ကြမဲ့နေရာတွေမှာအထူးပဲလုံခြုံရေးအခြေအနေတင်းကျပ်ထားပါတယ
်။အမေရိကန်အနေနဲ့အာဖဂန်နစ္စတန်နိုင်ငံကိုသိမ်းယူထားတာကိုအဆုံးသတ်ဖို့တာလီဘန်ခေါင်းဆောင်တက်ကပြောလိုက်ပါတယ်။တာလီဘန်သဘုံတွေအနေနဲ့အာဖဂန်ကိုမတရားသိမ်းယူပြီးဒုက္ခပေးနေတာတွေကနေလွတ်မြောက်အောင်ကယ်တင်သွားဖို့တာလီဘန်ဒီဘက်ကစိတ်ပိုင်းဖျက်ထားတယ်လို့သူကပြောပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ထွတ်မြတ်ထားရာရမဒန်ဥပုလ္လကုံဆုံးတဲ့အပွဲတော်နဲ့ဆက်ဆက်ပြီးတော့မူလာဟေဘတူလာအကွန်ဇာရာကစနေနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာအမေရိကန်တပ်ဖွဲ့တွေကိုအချိန်ထက်တိုးပြီးထားသွားယုံစီးရီးယားတိုးပြီးလှုပ်ဆောင်သွားယုံနဲ့တော့အာဖဂန်တွေရဲ့ဂျီဟတ်လှုပ်ရှားမှုကိုဟန်တားနိုင်မှာမဟုတ်ဘူးလို့သူကပြောပါတယ်။အာဖဂန်တပ်ဖွဲ့ အနေနဲ့သဘုံတွေကိုနှိမ်နှင်းဖို့အတွက်အကူအညီတွေလိုအပ်လာရင်အမေရိကန်အနေနဲ့တာလီဘန်တွေကိုလေကြောင်းကနေတိုက်ခိုက်ပြီးအမေရိကန်တပ်တွေကိုဆေးလွတ်သွားမယ်လို့သမ္မတဥပမာကဆုံးဖြတ်လိုက်တဲ့အပေါ်မှာသူကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့မေလ22ရက်နေ့ကပါကစ္စတန်နိုင်ငံမှာအမေရိကန်ရဲ့အဝေးထိန်းဒုံးနဲ့ပစ်ခတ်မှုကြောင့်တာလီဘန်ခေါင်းဆောင်မူလအက်တာမန်ဆိုးတီ ဝန်ရှိသူတွေနဲ့အာဖဂန်တပ်တွေကိုတိုက်ခိုက်တာတွေအသေးခံဗုံးခွဲတာတွေကိုအရှိန်ဟုန်မြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံမှာလူနည်းစုပါတီတွေကလက်ရှိအစိုးရကိုဖျောက်ချနိုင်မလားဆိုတာကိုအဆုံးဖြတ်ပေးမဲ့ပြည်အောင်စုစစ်ရွေးကောက်ပွဲကိုဒီကနေ့စနေနေ့ကကျင်းပနေတဲ့အချိန်မှာခုချိန်မှာမဲရလက်တွေကိုစတင်ရေးတွက်နေပြီဖြစ်ပါတယ်ဒီရွေးကောက်ပွဲမှာဩစတြေးလျနိုင်ငံသားအများအများလာရောက်ပြီးမဲပေးခဲ့ကြတာကိုတွေ့ရပါတယ်ရာသီဥတုပြောင်းလဲမှုလူဝင်မှုကြီးကြပ်ရေးနဲ့ပညာရေးကဏ္ဍတွေဟာဒီရွေးကောက်ပွဲအတွက်အရေးပါတဲ့ကိစ္စတွေဖြစ်ပေမဲ့ရွေးကောက်ပွဲမှာဘယ်သူနိုင်မလဲဆိုတာကိုတော့စီးပွားရေးကိစ္စကအဆုံးဖြတ်ပေးမှာဖြစ်ပါတယ်ဗြိတိန်နိုင်ငံမှာဥရောပသမဂ္ဂကနေခွဲထွက်ဖို့ဆုံးဖြတ်လိုက်တာကြောင့်ဩစတြေးလျမှာလည်းစိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေပြီးနိုင်ငံရေးကောင်းဆောင်တွေဟာစီးပွားရေးရလုံခြုံစိတ်ချမှုရှိဖို့ကိုရွေးကောက်ပွဲရဲ့ဆက်စီယုံမှုတွေရဲ့အဓိကအကြောင်းအရာဖြစ်ထားပြီးစီယုံခဲ့ကြတာပါလက်ရှိဝန်ကြီးချုပ်မယ်ကွန်တန်ဘူးကသူ့ရဲ့သဘောထားမတင်မာတဲ့လက်ရရင်ညွန်မောင်းဆိုရကသာနိုင်ငံအတွက်လိုအပ်နေတဲ့တည်ငြိမ်မှုကိုပေးနိုင်လိမ့်မယ်လို့ပြောပါတယ်အတိုက်ခံလေဘာပါတီခေါင်းဆောင်ဘီလ်ရှော့တန်ကတော့လက်ရှိဝန်ကြီးချုပ်ဟာနှုတ်ထွက်သွားရတဲ့ပြည်ထောင်ဝန်ကြီးချုပ်လိုပဲပြောညံ့တဲ့ခေါင်းဆောင်တူဖြစ်တယ်လို့ဆိုပါတယ်ဩစတြေးလျနိုင်ငံမှာလူတိုင်းမဖြစ်မနေမဲပေးရတဲ့အတွက်မဲလာထည့်သူအရေးအတွက်ဟာမြင့်မားသလိုပဲရွေးကောက်ပွဲရလဒ်ကလည်းတိတ်ကိုအရေးကြီးနေပါတယ်စနေနေ့ကကျင်းပတဲ့ရွေးကောက်ပွဲနဲ့အတူနိုင်ငံရေးပါတီတွေရဲ့ရသက်တပတ်၈ပတ်ကြာမဲဆွယ်စည်းဝေးမှုတွေပြီးဆုံးသွားချိန်မှာလူထုအမြင်စစ်တမ်းတွေအရအဓိကပါတီတွေဟာတစ်ခုနဲ့တစ်ခုမတိမ်မြိမ်အခြေအနေသာရှိနေပါတယ
်။ UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေစနေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တောင်တရုတ်ပင်လယ်တွင်နေပြည်တော်ဆိုင်မှုနဲ့ပတ်သက်ပြီးတော့ The Hague နိုင်ငံတကာခုံရုံးအနေနဲ့မျက်မျက်တက်တာလက်တွေ့ကျကျဆုံးဖြတ်ဖို့ဗီယက်နမ်နိုင်ငံကတောင်းဆိုလိုက်ပါတယ်။တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံဘက်ကနေပြီးချဲ့ထွင်နေတာတွေကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတကာခုံရုံးကအနုညာတခုံသမားတိစီရင်ဆုံးဖြတ်မှုလုပ်ပေးဖို့ဖိလစ်ပိုင်နိုင်ငံဘက်ကတင်ပြတောင်းဆိုခဲ့တာပါ။လာမယ့်ဇူလိုင်လ12ရက်နေ့မှာအမိန့်ချမှတ်မယ်လို့နိုင်ငံကခုံရုံးကကြေညာလိုက်ပြီးနေ့ရက်အကြာမှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ဒီဆုံးဖြတ်ချက်ကငြိမ်းချမ်းစွာဖြေရှင်းနိုင်စေမယ့်အခြေခံတွေကိုပေးနိုင်ဖို့မျှော်လင့်တယ်လို့ဗီယက်နမ်နိုင်ငံသားရေးဝန်ကြီးဌာနကပြောထားပါတယ်။ဒီမှုမှာဗီယက်နမ်နိုင်ငံကတိုက်ရိုက်ပါဝင်ပတ်သက်နေတာမဟုတ်ပေမဲ့တကယ်လို့ဖိလစ်ပိုင်အစိုးရဘက်ကနေရည်တည်ဆုံးဖြတ်ခဲ့မယ်ဆိုရင်သူတို့အတွက်လည်းအကျိုးရှိလာနိုင်ပါတယ်ဗီယက်နမ်နိုင်ငံဟာဖိလစ်ပိုင်နိုင်ငံလိုပဲတရုတ်နိုင်ငံနဲ့ဆက်ဆံရေးမချောမွေ့ပေမဲ့တစ်ဖက်မှာလည်းသူတို့ရဲ့အဓိကကုန်သွယ်ပတ်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကိုသိပ်ပြီးတော့အတိုက်ခံမလုပ်မိဖို့တတိထားနေရတာဖြစ်ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာပတ်ဝန်းကျင်ထိန်းသိမ်းရေးသမား3ဦးဟာပြီးခဲ့တဲ့နှစ်ကကွင်းဆင်းလေ့လာရေးခီးစဉ်တစ်ခုအတွင်းတဲဆောက်ယူထုတ်လုပ်ရေးကုမ္ပဏီတစ်ခုရဲ့ဆက်ပစ္စည်းကိုဖျက်ဆီးပစ်မယ်လို့ချိန်ချောက်ခဲ့တဲ့အတွက်တောက်ကြနေကခုတ်ခုံပြည်နယ်ကတရားရုံးတစ်ခုမှာထောင်ဒဏ်18လစီချမှတ်တာခံခဲ့ရပါတယ်။မာသာနေချာလို့ခေါ်တဲ့ NGO ကပတ်ဝန်းကျင်ထိန်းသိမ်းရေးသမား3ဦးဟာထောင်တွင်းမှာ10လကြာနေထိုင်ခဲ့ပြီးဖြစ်လို့တရားသူကြီးကကြံတဲ့ပြည်ဒဏ်တွေကိုဆိုင်းငံ့ထားဖို့ဆုံးဖြတ်ပြီးပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ဒါပေမဲ့သူတို့ကိုဆွဆွဲခဲ့သူတွေကိုရော့ကျေးဖြစ်အမေရိကန်ဒေါ်လာ 25,000 ပေးဖို့နဲ့ဒေါ်လာ 900 နဲ့ညီမျှတဲ့ငွေကိုဒဏ်ကျေးဖြစ်ပေးဆောင်ဖို့လည်းအမိန့်ချမှတ်ခဲ့ပါတယ်။မာသာနေချာအဖွဲ့ကကိုယ်စားလှယ်တဦးဖြစ်တဲ့ဆန်ချန်ဒရာကသူတို့အဖွဲ့အစည်းအနေနဲ့ဒီလောက်များပြားလှတဲ့ရော့ကျေးငွေပေးရဖို့အမိန့်ချမှတ်ခံရတာကိုရုတ်သိမ်းပေးဖို့ဒါမှမဟုတ်ရော့ကျေးငွေပမာဏရှော့ပေါ့ပေးဖို့ဖြစ်နိုင်မလားဆိုတာကိုဥပဒေအရအကြံဉာဏ်ရယူသွားဖို့ရှိတယ်လို့ပြောပါတယ်။မာသာနေချာအဖွဲ့ဟာတဲစုပ်ယူထုတ်လုပ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Direct Access နဲ့ International Rainbow Company တို့ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုပြီးခဲ့တဲ့နှစ်ဇူလိုင်လကစတင်လှုပ်ဆောင်ခဲ့ပြီးတဲ့နောက်ပတ်ဝန်းကျင်ထိန်းသိမ်းရေးသမား3ဦးကိုဖမ်းဆီးထိန်းသိမ်းမှုအစိုးရကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။စီမံစည်းကမ်းတွေမရှိဘဲတဲစုပ်ယူထုတ်လုပ်တာကြောင့်မြေကမ်းမပြူရာနဲ့ဇီဝရင်းမြစ်ကျွယ်ဝမှုတွေပျက်စီးလာမှာ နဲ့တရားမဝင်သဲထောက်ယူတဲ့လုပ်ငန်းတွေဖြစ်လာမှာကိုတက်ကြွလှုပ်ရှားသူတွေနဲ့ဒေသခံတွေကစိုးရိမ်နေကြတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာရေအားလျက်စက်ရေလောင်တမန်အကြီးစားတည်ဆောက်မဲ့စီမံကိန်းတစ်ခုကိုရပ်တန့်ဖို့လှုပ်ရှားမှုတွေအောင်မြင်ခဲ့ပြီးတဲ့နောက်သဲဆုပ်ယူထုတ်လုပ်ရေးလုပ်ငန်းတွေကိုစတင်ပေးလှုပ်ရှားမှုတွေဆက်ပြီးလှုပ်လာကြတာဖြစ်ပါတယ်။
ဟောင်ကောင်ကျွန်းကိုဗြိတိန်လက်အောက်ကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့တာ19နှစ်ကြာပြီးတဲ့နောက်တရုတ်နိုင်ငံသားဖြစ်ရတာနဲ့ဟောင်ကောင်အပေါ်တရုတ်နိုင်ငံရဲ့မူဝါဒနဲ့ပတ်သက်ပြီးလူတွေရဲ့ထောက်ခံမှုသဘောထားဟာအနေဆုံးအဆင့်ကိုကျဆင်းနေတယ်လို့စစ်တမ်းကောက်ယူမှုအသစ်ကညွှန်ပြနေပါတယ်။ဟောင်ကောင်ကလူတွေဟာသူတို့ကိုသူတို့တရုတ်နိုင်ငံသားဖြစ်ဖော်ပြခဲ့တဲ့ရာဂိုင်တော့ဟာ14နှစ်အတွင်းမှာအနေဆုံးအဆင့်ကိုရောက်ရှိနေတယ်လို့ဟောင်ကောင်တက္ကသိုလ်ရဲ့သဘောထားကောက်ယူမှုအစီအစဉ်ကပေါ်ထုတ်နိုင်ခဲ့ပါတယ်လူ1600ကိုစစ်တမ်းကောက်ယူခဲ့တာမှာ68ရာခိုင်နှုန်းကသူတို့ကိုသူတို့ဟောင်ကောင်ကျွန်းသားတွေလို့ဖော်ပြကြပြီး31ရာခိုင်နှုန်းကပဲတရုတ်လူမျိုးတွေလို့ဖော်ပြခဲ့ကြပါတယ်ပြည်သူနိုင်ငံမှာကျင်းပနေတဲ့ Euro 2016ဥရောပဖလားဘောလုံးပွဲမှာတော့ဒီကနေ့ညသကောင်ကျော်မြန်မာစံတော်ချိန်တနင်္ဂနွေနေ့မနက်တနာရီခွဲမှာတော့ဂျာမနီနဲ့အီတလီတို့ကစားကြမှာပါဂျာမနီအသင်းကတော့ဒီပွဲမှာလူဆုံးပါဝင်လာဖို့ရှိပြီးတော့အီတလီအသင်းဘက်ကတော့ဒီယဂိုမော်တာနဲ့ကန်ဒရီဘာတို့ပွဲပယ်ခံထားတာကြောင့်ပါဝင်နိုင်မှာမဟုတ်တဲ့အပြင်ပြီးခဲ့တဲ့စပိန်နဲ့ပွဲမှာခြေလုံးကြွက်သားတန်ရာကြောင့်နာနေတဲ့ဒီရိုစီလည်းကစားနိုင်မယ်မကစားနိုင်ဘူးဆိုတာစောင့်ကြည့်နေသေးဖြစ်ပါတယ်ဂျာမနီနဲ့အီတလီတင်းတို့နိုင်ငံတကာပြိုင်ပွဲမှာ၄ချိန်တွေ့ထားတာမှာဂျာမနီကအီတလီကိုတပွဲမှာအနိုင်မရထားပဲအီတလီအသင်းကပဲနိုင်ထားတာပါဒါပေမဲ့အခုနှစ်အစောပိုင်းကမြူနစ်မှာကစားတဲ့ခြေစမ်းပွဲမှာတော့ဂျာမနီကအီတလီကို6-2နဲ့နိုင်ထားပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုရဲကောင်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ကို burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီကပ်ပလန် NSCNK အနေနဲ့27ရာစုပင်လုံညီလာခံမှာတိုင်းသားမျိုးနွယ်စုတစ်ခုအနေနဲ့ဝင်ရောက်ဆွေးနွေးမှာမဟုတ်ပေမဲ့ညီလာခံကိုတော့လိလာသူအဖြစ်နဲ့တက်ရောက်မှာဖြစ်တယ်လို့ဒီကနေ့ပြောကြားသွားပါတယ်သူတို့ကမြန်မာအစိုးရတဲ့နဲ့ပူပေါင်းပြီးဒေသဖွံ့ဖြိုးရေးတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါရယ်အပြည့်စုံကိုတော့ငင်းငင်းရေးအကျိုးဆွေးနွေးပွဲမှာကိုယ်တိုင်သွားရောက်သတင်းယူတဲ့ VOA သတင်းတော့မေခါကတင်ပြမှာပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာကျင်းပပြုလုပ်မဲ့ပြည်တော်စုငင်းငင်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအလုံးပါဝင်နိုင်ရေးအတွက်အစိုးရကတိုင်းရင်းသားပေါင်းစုံနဲ့အကျိုးညှိနှိုင်းမှုတွေပြုလုပ်နေပါတယ်ဒီကနေ့မှာတော့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကြိုတင်ပြင်ဆင်ရေးကော်မတီတို့တွေ့ဆုံချိန်မှာနာဂအဖွဲ့ကအဖွဲ့ခေါင်းဆောင်ဦးအန်ကန်ကအခုလိုပြောဆိုလိုက်တာပါနာဂဒေတာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုသာဥတီလှုံ့ဆော်သွားလိုတယ်လို့ဦးအန်ကန်ကပြောပါတယ်တိုင်းရင်းသားမျိုးနွယ်စုတစ်ခုအနေနဲ့လာမယ့်27ရာစုပင်လုံညီလာခံမှာဘယ်အကြောင်းအရာပင်နိုင်ငံရေးကိစ္စကိုမှဝင်ရောက်ဆွေးနွေးမှမဟုတ်ဘဲလေးလာသူအနေနဲ့သာတက်ရောက်မယ်လို့သူကခုလူပြောပါတယ်
။27ရာစုပင်လုံစာချုပ်ပင်လုံညီလာခံပင်လုံညီလာခံမှာလည်းကျွန်တော်တို့လေးလာသူဖြစ်ဖြစ်စေတွန်းဝင်လည်းကျွန်တော်တို့ပါဝင်ပြီးမှကျွန်တော်တက်ရောက်မှဖြစ်တယ်။ဒါပေမဲ့ကျွန်တော်ရဲ့ဆွေးနွေးမှုအပိုင်းမှာတော့ကျွန်တော်တို့ပါဝင်မှာမဟုတ်ပါဘူး။ကျွန်တော်တို့ကဒေတာဖွံ့ဖြိုးရေးနောက်ဒေတာအေးချမ်းရေးကိုကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်တယ်။ဂျန်တဲ့အနာရီရတော့ကျွန်တော်တို့မှာဘာမလဲဟောပေါ့အချင်းကမတန်တဲ့လေကျွန်တော်တို့ဆောင်ရွက်နေမှာမဟုတ်ဘူးဒီဒေတာဖွံ့ဖြိုးရေးနဲ့ကျွန်တော်တို့ဒေတာငင်းချမ်းရေးကိုလိုအပ်ချက်ကိုကျွန်တော်ဒေတာမှာလိုအပ်တာကိုကျွန်တော်အခုတက်လာမယ်လက်ဆွေးရနေလက်သွေးပြီးတော့ကျွန်တော်ဆောင်ရွက်သွားမှာဖြစ်တယ
်နာဂအဖွဲ့အနေနဲ့ဒေတာဖွံ့ဖြိုးရေးပညာရေးကဏ္ဍမှာနောက်ကျနေတာကြောင့်နိုင်ငံရေးဆွေးနွေးဖို့အစီအစဉ်တွေကိုဦးစားမပေးဘဲဒေတာဖွံ့ဖြိုးရေးနဲ့ပညာရေးကဏ္ဍကိုသာဖွံ့ဖြိုးတိုးတက်အောင်ဦးစားပေးလှုံ့ဆော်သွားဖို့ပဲဆန္ဒရှိတယ်လို့ဦးအန်ကန်ကပြောပါတယ်ဒီကနေ့အစိုးရနဲ့နာဂအဖွဲ့တို့ဆွေးနွေးတာမှာခန့်မှန်းအချိန်2နာရီခန့်သာကြာမြင့်ခဲ့ပါတယ်ဆွေးနွေးမှုအချင်းချုပ်ကိုတော့27ရာစုပင်လုံကြိုတင်ပြင်ဆင်ရေးကော်မတီတွင်မှဦးလမောင်ရွှေကခုလိုပြောပြပါတယ
်အဓိကတော့ကော်မတီဘက်ကတော့ဒီညီလာခံကိုတက်ရောက်နိုင်ဖို့အတွက်ပြင်ကြတယ်ကျွန်တော်ရှင်းလင်းတင်ပြတော့တကယ်တော့ကျွန်တော်တို့အနေနဲ့တော့ဒီဆရာတို့ရှင်းပြဆရာတို့နဲ့အကြောင်းတော့ဆရာတို့ဖိတ်ကြားလို့ရှင်းပြရဖြစ်တဲ့အတွက်ဒီနေ့ကျွန်တော်တို့ရဲ့ရှင်းလင်းတင်ပြမှုရအောင်တော့ပြီးပါပြီ NSCNK ဘက်ကနေပို့တယ်လေးဦးနဲ့အကျိုးဆောင်တက်တယ်ကျွန်တော်တို့ဘက်ကတော့ဖိတ်ကြားပြီးတော့ရှင်းလင်းတင်ပြရတယ်ရှိတယ်ပြီးတော့ဆက်လက်ပြီးတော့လည်းကျွန်တော်တို့ဒီညီလာခံတက်ရောက်ဖို့နဲ့ပူးပေါင်းဆောင်ဖို့ကိုရှင်းပြခဲ့တဲ့အတွက်ဒီနေ့ကျွန်တော်အားလုံးကတော့ဒေါသနာဆွေးနွေးခဲ့ပါတယ်
နာဂအဖွဲ့ဟာ2012ခုနှစ် AP 6ရက်ထဲကအစိုးရနဲ့ပြည်နယ်အဆင့်ပဏာမငင်းငင်းရေးသာရယူထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုပါ။စကိုင်းတိုင်းဒေသကြီးမှာရှိနေတဲ့ခန်းဒီနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာရှိနေတဲ့လဟဲလက်ရှိနန်ညွန်စတဲ့ဒေသများနဲ့အိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်များတွေမှာတပ်စခန်းတွေရှိရလို့အဲ့ဒီအဖွဲ့ကပြောဆိုထားပါတယ်။လက်ရှိမှာပြည်내အဆင့်သာပြည့်ရက်ရေးလက်မှတ်ရေးထိုးထားစေဖြစ်တာကြောင့်တနိုင်ငံလုံးပြည်ခတ်ရေးစိုးရိမ်မှာပါဝင်လက်မှတ်ရေးထိုးဖို့နဲ့ပတ်သက်ပြီးမင်းမြန်ရမှာတော့ဥဟန်ကန်ကအခုလိုဖြေချခဲ့ပါတယ်
။ဒါတော့ကျွန်တော်တို့လည်းကျွန်တော်ဖြစ်ညညညဒါပြည်ခတ်ရေးစေးကြတယ်ဆိုတော့တပြည်လုံးငင်းချိုင်းမှုစူးစမ်းဆောင်ရွက်ကြဆိုတော့အင်တန်တင့်မြတ်ပါတယ်။ဒါသူ့ကိုမသူ့ဆိုတာဒါကျွန်တော်တို့ကခုနပြောလိုပဲကျွန်တော်သူ့တဲ့အနေနဲ့ဆုံးဖြတ်လို့မလဲဟုတ်ရဲ့ဒါဖြစ်ကျွန်တော်တို့ဖွဲ့စည်းဖြစ်တဲ့အတွက်ကျွန်တော်မှတိတ်မှလူကြီးတွေအပွဲစီးရှိပါတယ်အပွဲစီးပုံမှာဟဲ့လမ်းညမတဲ့ကျွန်တော်ဆောင်ရရမှာဖြစ်တယ်ဘွေးရဲ့တပေါ်သားဆိုတော့ကျွန်တော်ခုနပြောသလိုပါပဲကျွန်တော်တို့ကဆက်လက်ပြီးတော့ကျွန်တော်ဒေတာဖွင့်ပြရဲ့လုပ်ငန်းကိုပဲဆက်လက်ဆောင်ရသွားမယ်ဒီနောက်ကျွန်တော်ဒေတာကိုအေးချမ်းအောင်အေးချမ်းတဲ့ဒေတာကိုကျွန်တော်ဆောင်ရသွားမယ်အဲ့ဒါပဲတိကရတိကဝယ်ဆောင်ရနေမှာဖြစ်တယ
်နာဂအဖွဲ့အနေနဲ့လက်ရှိ NCA ရေးဆွဲရမှာပါဝင်ခဲ့ခြင်းလည်းမရှိပါဘူး NCA ဆွေးနွေးပွဲတွေကို၅ချိန်ခန့်သာလေ့လာသူအဖြစ်တက်ရောက်ခဲ့မှုပါတယ်နာဂအဖွဲ့အနေနဲ့ပြည်내အဆင့်ငင်းငင်းရေးသာယူထားပေမဲ့အဲ့ဒီငင်းငင်းရေးယူပြီးကြတဲ့အတက်မတော်နဲ့တခါမှတိုက်ပွဲတွေဖြစ်ပွားခဲ့တာမရှိခဲ့သေးပါဘူး။ဒါပေမဲ့အိန္ဒိယတက်မတော်အိန္ဒိယနယ်ကြားဆောင်တပ်တို့နဲ့တော့မြန်မာအိန္ဒိယနယ်ချက်မှာမကြာခဏစုသူတို့တိုက်ပွဲတွေဖြစ်ပွားနေတာတွေရှိပါတယ်ရှင်
။ VOA သတင်းတော်မေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ကချင်ပြည်နယ်ဖားကန့်လုံကင်းဘက်မှာရာချီတဲ့လူအုပ်စုနဲ့ယာယီပလီဝုတ်ပြူကျောင်းအဆောက်အုံကိုမနေ့တောက်ကြာနေ့ညနေပိုင်းကမီးရှို့ဖျက်ဆီးခံရပြီးနောက်ဒီကနေ့မှာတော့လုံငင်းကျေးရွာနဲ့အခင်းဖြစ်နေတဲ့နေရာတွေကိုစစ်တပ်ကလုံညုံရင်အပြည့်ယူထားလိုက်ပြီးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့မနေ့ပိုင်းစစ်တပ်ဘက်ကလုံညုံရင်ယူထားလိုက်ပြီးဖြစ်တဲ့အတွက်နေမြေတွင်ပြည်ပကတွေပြန်လည်ငြိမ်သက်သွားပြီးတင်းမာမှုတွေလောလောဆယ်လျော့နှဲသွားပြီးဖြစ်ပေမဲ့လုံညုံရေးစိုးရိမ်နေကြဆဲဖြစ်ပါတယ်အပြည့်စုံကိုတော့ဆက်သွယ်မိမြန်တာတဲ့မတ်ဆုမွန်ကပြောပြမှာပ
ါဟုတ်ပါတယ်ကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုထဲမှာရှိတဲ့လေပြင်းကျေးရွာကဗလီဝိပြူကြောင့်ဆောက်လုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးဒေသခံတွေကြားအငင်းပွားမှုတွေဖြစ်ပွားရာကနေမနေ့တောက်ကြနေ့ညနေ၄နာရီဝန်းကျင်လောက်မှာတော့လူအုပ်စုအင်အား900လောက်စုဝေးပြီးအဲ့ဒီလုံခင်းကျေးရွာနားမှာရှိတဲ့ဗလီဝိပြူကြောင့်ကိုမိချို့ဖျက်ဆီးပစ်လိုက်ကြတာဖြစ်ပါတယ်ဗလီဝိပြူကြောင့်လုံခင်းကျေးရွာထဲမှာဆောက်လုပ်မှုနဲ့ပတ်သက်ပြီးမကျေနပ်ချက်တင်းမာမှုတွေဖြစ်နေချိန်မှာပဲအခုလိုလူအင်အားနဲ့ဖျက်ဆီးမှုဖြစ်ခဲ့တာပါဖြစ်ပွားချိန်မှာရဲလုံခြုံရေးတွေရှိခဲ့ပေမဲ့လို့လုံခြုံရေးအားနည်းခဲ့တဲ့အတွက်ထိရောက်တဲ့ဟန်တာကာကွယ်မှုမပေးနိုင်ခဲ့ပဲဖြစ်ခဲ့တာပါဒီကနေ့စနေနေ့မှာတော့ဖားကတ်လုံခင်းဘက်မှာစစ်တပ်ဘက်ကလုံခြုံရေးအပြည့်ယူပေးထားတာတွေ့ရတယ်လို့အခင်းဖြစ်တဲ့နေရာကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ဖားကတ်ဒေသခံသတင်းတော်ဦးစော်မိုးထက်ကအခုလိုပြောပြပါတယ
်လုံခင်းရွာနဲ့အဲ့ဒီနေရာကဒီကချောင်းမဲခါတာပေါ့နဲ့လက်ရှိသရားတောင်းနေတဲ့အပြည့်အစုပဲကားပေါ့နော်ဒီတိုင်းဝင်ဆက်တော့ဖြတ်ပြီးတော့မှဖြတ်ပြီးသားဟာတွေကိုမီးရှို့သွားတာပေါ့နော်လက်ရှိဒီနေ့ဒီကတော့သူတို့အဲ့လိုရုံးရုံးဖြစ်တယ်ဆိုတော့ဟိုစစ်တပ်နဲ့လည်းနှီးတာဟိုစစ်တပ်နဲ့နှီးတယ်စစ်တပ်ကလုံမျိုးကြီးယူနေတာတွေရှိတယ်လူအသေးပြောက်ဒီဟိုခရရန်ဒေါ်သာဖြစ်တာတွေရိုက်တာတွေပုတ်တာတွေတော့ဘာမှမရှိသေးဘူး
မနေ့တောက်ကြနေ့ကဗလီဝိပြူကျောင်းကိုမီးရှို့နေတဲ့အချိန်ဒေသခံလုံခင်းရဲတပ်ဖွဲ့ဘက်ကစ조사တားမြစ်ခဲ့ပေမဲ့မီးရှို့ဖို့လူအုပ်ကြီးများလာတဲ့အတွက်ရဲတွေအနေနဲ့အခြေအနေမထိန်းနိုင်တော့ပဲအခုလိုမီးရှို့ဖျက်ဆီးခံရတာလို့လဲဆိုပါတယ်စနေနေ့မှာတော့ဖြစ်ပွားခဲ့တဲ့နေရာမှာစစ်တပ်ဘက်ကလုံခြုံရေးယူထားပေမဲ့လို့ဒေသခံတွေကတော့လုံခြုံရေးစိုးရိမ်နေစေပဲလို့ပြောပါတယ်အခုချိန်ထိကတော့ဗလီယာယီဝိပြူကျောင်းဖျက်ဆီးခဲ့သူတွေကိုတော့အရေးယူဆောင်ရွက်မှုမျိုးတွေမရှိသေးဘူးလို့သူကပြောပါတယ
်အဓိကကတော့ဒီလိုကိစ္စမျိုးမှာပေါ့နော်အစ်တမပြီးတော့ဆောင်ရွက်ပြီးဖို့လိုအပ်တယ်လို့ထင်တယ်ဒီမှာရှိတဲ့ဌာနဆိုင်ရာအတိုင်းအဝိုင်းစစ်တပ်ရဲအလုံးပေါင်းပေါ့နော်ဟိုလုံခြုံရေးကဟိုပြောမယ်ဆိုလို့ရှိရင်ထဲထဲဝင်လုပ်ပြီးတာမျိုးတိတ်မရှိဘူးကိုလူယုံကြတာများတယ်ဗျာဒီဗလီဖက်တဲ့ကိစ္စမှာကဟိုလုံခြုံရေးကအထူးစက်မှတ်ပြီးလို့ရတယ်အဲနောက်ပြီးတော့ဒီမှာကကြက်ချီကြောင်းလိုသားတွေလည်းပို့တဲ့ခါကျတော့ဒီမတိငါမတိရဲ့အဲ့လိုမျိုးဆိုတဲ့ခါကျတော့ဒီလုံခြုံရေးအတီထားရပူပူအသေးလေးတက်လုပ်ပြီးနေတယ်လို့ပဲကျွန်တော်တို့ကစားတယ်ဗျာ
ကိုစုံမှုထက်လည်းအဲ့ဟိုသွားခဲ့တာဆိုတော့လေအဲ့ဒီမှာဒီလက်ရှိပေါ့နော်လုံခြုံရေးယူထားတဲ့အနေထားပြောပြပေးပါဦ
းအဲ့ဒီနေရာနဲ့စစ်တပ်ကအလွန်မဝေးဘူးဗျာစစ်တပ်နဲ့အဲ့ဒီကဒီလက်ရှိဖြစ်ပွားတဲ့နေရာနဲ့ဆိုလို့ရှိရင်အဲတရားကုန်းလေးတစ်ခုပဲရှားတယ်ဒီနည်းလေးပဲနောက်ပြီးတော့လုံခြုံရေးခင်းနဲ့လည်းအရာမဝေးဘူးလက်ရှိကတော့စစ်တပ်မှာပဲရောက်တယ်ရေးတော့ကတော့အဆင်မပြေဘူးနောက်ပြီးတော့ရေးရလည်းအင်းအားလည်းအရာနည်းတယ်ရေးကလုံခြုံရေးကပါလုံခြုံရေးဆယ်ရောက်ဝင်တာကျွန်တော်မိုင်းကုန်တက်ထားတာပေါ့နော်အဲ့လိုမျိုးဆိုတဲ့ခါကျတော့ဒီစစ်တပ်နောက်ကလုံခြုံရေးယူပေးလို့ရှိရင်ဒီလိုလောက်ရတယ်ဘယ်လိုမှအဆင်မပြေဘူးလုံခြုံရေးပိုင်းဆိုင်ရာတော့စစ်တပ်ကယူထားတာရတယ်လောလောဆယ်လည်း စစ်သားတွေအဲ့မှာတွေ့ရပေါ့နော်နောက်တော့လည်းဒီအဲဒီတို့တက်ကြည့်လေဦးတင်စုလေအဲ့ဒီရွာမှာရှိနေတဲ့
ဖားကန့်ဒေတာဟာလုံုံရေးအားနေပြီးတော့မကြသေးခင်ကပဲအမျိုးသမီးအုပ်ချုပ်ရေးမှုတူနေအိမ်မှာပဲတနက်နဲ့ပြစ်တက်ခံလိုက်ရတာမျိုးတရားဥပဒေစိုးမိုးမှုအားနေတဲ့ဥပဒေမဲ့ဖြစ်ရမျိုးတွေလည်းဖြစ်လေရှိနေတာပါဒီလိုအခြေအနေမှာဖားကန့်ဒေတာတွင်လုံုံရေးနဲ့ပတ်သက်ပြီးတက်ဆိုင်နဲ့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရဘက်ကဒေတာခန့်ရဲ့လုံုံရေးကိုအလေးထားကြိုက်တွယ်ဖြေရှင်းပေးတဲ့လို့လည်းဖားကန့်ဒေတာခန့်ဦးစောမိုးထက်ကပြောပါတယ်ဘာသာရေးတွင်ဆောင်လူမျိုးရေးပဋိပက္ခတွေဖြစ်ပွားခဲ့တဲ့ဖြစ်ရပ်တွေတဲ့တက်ဆိုင်တဲ့တာဝန်ရှိသူအာဏာပိုင်တွေရဲ့လုံခြုံရေးကင်တွယ်မှုတွေဟာအားနည်းချက်တွေရှိခဲ့ပြီးအချိန်နဲ့တပြေးညီထိရောက်တဲ့ကာကွယ်မှုမရှိဘူးဆိုတာကိုလည်းမကြာခဏဝေဖန်နေကြတာဖြစ်ပါတယ်ဇူလိုင်လ၁ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစိုးရပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့သူ့စကားအတိုင်းဆိုရင်ကချင်ပြည်နယ်ဖားကန့်မြို့နယ်လေပြင်းကျေးရွာမှာရှိတဲ့တပ်မတ်ခွင့်ပြုချက်မရှိသောယာယီဝတ်ပြုတဲ့အဆောက်အဦးကိုဖျက်သိမ်းမှုအထွေထွေအုပ်ချုပ်ရေးဦးစီးဌာနကအကြိမ်ကြိမ်ညှိနှိုင်းထားတော့လဲအစစ်မပြေဖြစ်ပြီးဒေသခံတချို့မှဝင်ရောက်ဖျက်ဆီးမိရှို့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့တယ်လို့ဆိုထားပါတယ်။အခုလက်ရှိမှာတော့ဖြစ်စဉ်ဖြစ်ပွားရာနေရာတဝိုက်လုံခြုံရေးတပ်ဖွဲ့ဝင်အင်အားတိုးမြင့်ချထားပြီးအခြေအနေဟာတည်ငြိမ်လျက်ရှိပါတယ်။ကျူးလွန်တဲ့သူတွေကိုတရားဥပဒေနဲ့အညီထိရောက်စွာအရေးယူနိုင်ရေးဆောင်ရွက်နေပြီဖြစ်ကြောင်းနဲ့နောက်ွယ်ကနေတွေးထိုးလုံဆောင်သူရှိမရှိဆိုတာစုံစမ်းဖော်ထုတ်ပြီးတရားဥပဒေနဲ့အညီထိထိရောက်ရောက်အရေးယူသွားမယ်ဆိုတာကိုလည်းပြန်ကြားရေးကသတင်းထုတ်ပြန်ထားပါတယ်ရှင
်။ 7 day သတင်းစာမှာရေးသားဖော်ပြခဲ့တဲ့သတင်းတစ်ပုဒ်ကြောင့်သတင်းစာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်ဆယ်မီလီသတင်းစာကအစိုးရပိုင်းသတင်းစာတွေကနေတက်မတော်သူပန်ကြားလွားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတက်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်လိုက်ပါတယ်ဆယ်မီလီရဲ့သတင်းရေးသားချက်မှာတက်ကတရားစွဲရလောက်အောင်ဘာရီများမှားယွင်းသွားပါသလဲဘလောက်ထိထိခိုက်နေတာလဲကြောင့်တရားစွဲတဲ့ဒီဖြစ်ရတာပါလဲပြည်သူရဲ့နားမျက်စိဖြစ်တဲ့သတင်းမီဒီယာဟာတက်နဲ့ပတ်သက်ရင်လက်ရှောင်ပြီးဘာမှမပြောမရေမထုတ်လွှင့်မှုထပ်ပြီးသတိပေးလိုက်တာပါလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွှတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာဆက်ပြီးချိန်ချောက်ခံနေရဆဲပဲလို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က0932923999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
မကြာခင်ည9နာရီခွဲမှာဆွေးနွေးကြမဲ့ VOA တိုင်းရိုင်းလိုင်းစီစဉ်ကိုစောင့်မျှော်နားဆင်နေပါတယ်အခုတော့မစ်ယန်ဟီလီရဲ့သတင်းစာရှင်းလင်းပွဲကိုတင်ပြပါမယ်စစ်အစိုးရလက်ထက်အဆက်ဆက်တည်ဆောက်ခဲ့တဲ့ဘျူရိုကရေစီရန်နေရနဲ့မြန်မာအစိုးရသစ်တို့ကြားအားပြိုင်မှုတွေရှိနေတာကြောင့်အတွေ့အခေါ်ပြောင်းလဲမှုတွေကိုအချိန်ယူလုပ်ဖို့လိုတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကပြောပါတယ်စနေရက်ကြာမြန်မာပြည်ခီးစဉ်အပြီးမနေ့ကကျင်းပတဲ့မစ်ယန်ဟီလီရဲ့သတင်းစာရှင်းလင်းပွဲကိုသတင်းသွားယူခဲ့တဲ့ VOA သတင်းတောက်မတင်ကြီးလင်းကတင်ပြမှာပ
ါဟုတ်ကဲ့ပါမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေကိုလေ့လာဖို့ရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့ခီးစဉ်အတွင်းဥပဒေပြုလွှတ်တော်ကိုသွားရောက်လေ့လာတဲ့အခါမြန်မာအစိုးရတည်ရဲ့ဦးဆောင်မှုနဲ့စစ်အစိုးရလက်ထက်အဆက်ဆက်တည်ဆောက်ခဲ့တဲ့ဘျူရိုကရေစီရန်နေရာကြားအပြိုင်မှုတွေကိုတွေ့ရှိခဲ့တာကြောင့်အတွေးခေါ်ပိုင်းဆိုင်ရာပြောင်းလဲမှုတွေလိုအပ်နေတယ်လို့မစ်ယဟီလီကအခုလိုပြောဆိုလိုက်ပါတယ
် I observed the very real tension between a new civilian leadership
အရသာအစိုးရဦးဆောင်မှုနဲ့စစ်အစိုးရလက်ထက်အယိုးဆွဲလာတဲ့ဘျူရိုကရေစီရန်နေရာကြားပြင်းထန်တဲ့အပြိုင်မှုတွေရဲ့ရလဒ်ဖြစ်မူဝါဒနဲ့ချင်းကပ်နီးတွေဒွန်တွဲနေတာကိုတွေ့ရပါတယ်။ဒါပြင်ဒီမိုကရေစီစနစ်နဲ့လူ့အခွင့်အရေးအခြေအနေတွေကိုဟန်တားထားတဲ့မူပေါင်းထဲမှာဒီမိုကရေစီနီးကြကြအုပ်ချုပ်နိုင်ဖို့စိန်ခေါ်မှုတွေရှိနေတာကိုလည်းတွေ့ရပါတယ်။ဒီစိန်ခေါ်ချက်တွေကိုကျော်လွှားနိုင်ဖို့အတွက်ကတော့အပြုမှုနဲ့အတွေးခေါ်ပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေလိုအပ်ပါတယ်။ဒီပြောင်းလဲမှုအတွက်အချိန်ယူရမယ်ဆိုပေမဲ့လည်းဦးစားပေးဖို့တော့အရေးကြီးပါတယ်။
အလုံတမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ရက်တရာစီမံချက်ဖြစ်တဲ့ရခိုင်ပြည်နယ်တွင်းနိုင်ငံသားစီစဉ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ကြိုတင်အကြောင်းကြားမှုမရှိတာကိုဒေသခံတွေစီကနေပြန်ကြားရတာကြောင့်အစိုးရအနေနဲ့လုပ်ငန်းစဉ်မစတင်မီဒေသခံတွေနဲ့တရားဆွေးနွေးသင့်တယ်လို့မစ်ယဟီလီကအခုလိုထောက်ပြပြောဆိုလိုက်ပါတယ်
I was informed that they had not been given prior information on the exercise and had received no further explanation subsequently.
ကျမရခိုင်ပြည်ကိုသွားတဲ့အခါနိုင်ငံသားစီစီရေလုပ်ငန်းစဉ်အတွက်ကြိုတင်အကြောင်းကြားမှုမရှိဘူးလို့တင်ပြကြတာတွေ့ရပါတယ်။ ရခိုင်ပြည်နယ်တစ်ခုလုံးမှာဒီလုပ်ငန်းစဉ်လုပ်မယ်ဆိုရင်စစ်စစ်ခံရမယ့်လူအဖွဲ့အစည်းတွေနဲ့တေချာဆွေးနွေးထားဖို့လိုအပ်ပါတယ်။စစ်စစ်ခံရမယ့်သူတွေအနေနဲ့ဘယ်တော့စစ်စစ်ခံရမယ်၊ဘယ်တော့ရလဒ်ကိုပြန်သိရမယ်စသဖြင့်တိကျတဲ့အချိန်သတ်မှတ်ချက်ထားရှိဖို့လိုအပ်ပါတယ်။
တစက်ထဲမှာပဲမြမအစိုးရဘက်ကရခိုင်ပြည်နယ်အတွင်းလူအတိုင်းဝိုင်းနှစ်ခုကြားပြဿနာတွေပိုပြီးမရှုပ်ထွေးလောင်းရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းလို့ပြောင်းလဲခေါ်ဝေါ်ဖို့ကုလသမဂ္ဂကိုတိုက်တွန်းထားပေမဲ့မစ္စယန်ဟီလီကတော့နိုင်ငံတကာလူအခွင့်အရေးကာကွယ်သူတယောက်အနေနဲ့သူ့ရဲ့သဘောထားနဲ့အခေါ်အဝေါ်ကိုပြောင်းလဲမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါအပြင်အစိုးရတာဝန်ရှိသူတွေအနေနဲ့အမုန်းစကားပြန့်ပွားရေးနဲ့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခတွေကိုထိထိရောက်ရောက်အရေးယူဖို့လိုအပ်နေတယ်လို့လည်းမစ္စယန်ဟီလီကပြောပါတယ်။လက်တလောဖြစ်ပွားခဲ့တဲ့တရဲသမိန်ကြီးရွာကပဋိပက္ခနဲ့ပတ်သက်လို့အစိုးရရဲ့လှုပ်ဆောင်ချက်ဟာမှားယွင်းတယ်လို့အခုလိုပြောပါတယ်
။ It is vital that the government take prompt action including by conducting thorough investigations and holding
အစိုးရအနေနဲ့ဖြစ်ရပ်ကိုတိကျစုံစမ်းစစ်ဆေးပြီးပြစ်မှုကျူးလွန်သူတွေကိုအမြန်အရေးယူဖို့လည်းရေးကြည့်ပါတယ်။အစိုးရအနေနဲ့ဗုဒ္ဓဘာသာဝင်တွေနဲ့အစ္စလာမ်ဘာသာဝင်တွေကြားအခြေအနေပိုဆိုးလာမှာစိုးရိမ်လို့အရေးမယူတာဟာမှားယွင်းတဲ့လှုပ်ဆောင်ချက်ပဲဖြစ်ပါတယ်။အစိုးရအနေနဲ့ပြစ်ကျူးလွန်တဲ့ဘယ်သူ့ကိုမဆိုတရားဥပဒေနဲ့အညီအရေးယူခြင်းအပြင်လူနည်းစုလူမျိုးတွေနဲ့ဘာသာဝင်တွေအပေါ်အကြမ်းဖက်မှုတွေမရှိအောင်ဆောင်ရွက်ရပါလိမ့်မယ်။
တချိန်ထဲမှာပဲတချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေဟာတိုးတက်မှုမရှိလာသလိုတပ်မတော်နဲ့လက်နက်ကိုင်တပ်ဖွဲ့တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလည်းရှိမြဲပဲဖြစ်တယ်လို့မစ္စယဟီလီကပြောပါရယ်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာကျန်းမာရေးစောင့်ရှောက်မှုအပါအဝင်လူအချက်တွေအများကြီးရှိနေသေးတာကြောင့်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအလုံးပါဝင်တဲ့27ရာစုပင်လုံညီလာခံကျင်းပတဲ့အခါနိုင်ငံရေးအရာတွေမှာပဲလူအခွင့်အရေးဆိုင်ရာအကျိုးသက်ရောက်မှုတွေလည်းရှိဖို့လိုအပ်တယ်လို့သူကပြောပါတယ်။ဒါ့အပြင်နိုင်ငံဖို့မျိုးတိုးတက်ဖို့အတွက်စီမံကိန်းကြီးတွေဆောင်ရွက်ရမှာလဲဒေသခံပြည်သူတွေရဲ့အသံကိုနားထောင်ဖို့ကိုလည်းမစ္စယဟီလီကအကြံပြုပါတယ်။မစ္စယဟီလီရဲ့ခီးစဉ်ဟာ၄ချိန်မြောက်မြန်မာနိုင်ငံခီးဖြစ်ပြီး NLD အစိုးရတဲ့လက်ထက်မှာပထမအဦးဆုံးအချိန်ရောက်လာတာလည်းဖြစ်ပါတယ်။ဒီခီးစဉ်မှာတွေ့ရှိခဲ့တဲ့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုစက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာအစီရင်ခံစာတင်သွင်းသွားမှာလည်းဖြစ်ပါရဲ့ရှင်
။မတ်တင်ကြီးလင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကထုတ်လွှင့်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုဒူဟာနီဖမ်းယူရှုစားနိုင်ပါတယ်။အခုတော့သတင်းအကြီးအကျယ်ကိုကိုရန်နိုင်ကပြောပြပေးပါအောင်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံဒါကာမြို့ကနိုင်ငံသားတွေအလာများတဲ့စားသောက်ဆိုင်တစ်ခုမှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်အရသား20သေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူကပြောလိုက်ပါတယ်။တချို့အာဏာပိုင်တွေကတော့သေဆုံးသွားသူအယောက်20စလုံးဟာနိုင်ငံသားတွေဖြစ်တယ်လို့ပြောလိုက်ပြီးတော့အများစုဟာအီတလီနဲ့ဂျပန်နိုင်ငံသားတွေဖြစ်တယ်လို့ယူဆကြပါတယ်။ IS စစ်သွေးကြွတွေလို့တန်တရားရှိရတဲ့သူတွေကစားသောက်ဆိုင်ကိုသိမ်းယူပြီးနိုင်ငံသားအများပြပါဝင်လူ35ယောက်ကိုဇာကန်ဖြစ်ဖမ်းဆီးထားတဲ့အဲ့ဒီစားတောက်ဆိုင်ကိုဘင်္ဂလားဒေ့ရှ်အထူးတပ်ဖွဲ့တွေကဝင်ရောက်စီးနှင်းပြီးတော့ဇာကန်73ယောက်ကိုကယ်တင်လိုက်ပြီးတော့စစ်သွေးကြွ6ယောက်ကိုတုတ်တင်နိုင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကအစောပိုင်းမှာပြောကြားခဲ့ပါတယ်။အခုတစ်ပတ်တူရကီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာကျန်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်လွတ်လပ်ရေးနေ့အားလည်းရက်ပါဝင်ဆင်နွှဲဖို့နိုင်ငံသားတွေအသင့်ပြင်းပြင်းနေကြတဲ့အမေရိကန်ပြည်ထောင်စုမှာတဝမ်းမှာတော့လုံခြုံရေးအခြေအနေတွေကိုတင်ကြပ်ထားပါတယ်။ဩစတြေးလျနိုင်ငံကရွေးကောက်ပွဲဩစတြေးလျနိုင်ငံမှာရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပခဲ့တာမှာလူအများပြားမဲလာပေးခဲ့ကြပြီးတော့အခုခါမှာအဲ့ဒီမဲတွေကိုစတင်ရေတွက်နေပြီဖြစ်ပါတယ်။တောင်တရုတ်ပင်လယ်တွင်းနေပြည်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ The Hague နိုင်ငံကခုံရုံးအနေနဲ့မြန်မာတပ်တားနဲ့လက်တွေ့ကြကြဆုံးဖြတ်ဖို့ဗီယက်နမ်နိုင်ငံကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွှတ်ကိုကိုရန်နိုင်ပြောပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရည်မှုကမဆုမွန်ဖြစ်ပြီးအတန်ပိုင်းအင်ဂျင်နီယာကတော့ Fighter Zonyet ဖြစ်ပါတယ်။ VOA အမေရိကန်တိုင်ညနေပဲမြန်မာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 အထိလိုင်းနိုမီတာ 16.25 ရူအနီတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့ကျေးဇူးပါ။ကျွန်တော်ကညဝင်းအောင်ပါ။နောက်ထပ်2:00ကျကျွန်တော်တို့ပြန်ဆောင်ရအောင်လားဗျာ။
This program has come to you from the Voice of America, Washington.